ဗီယက်နမ်နိုင်ငံကအင်ချမ်မြေလုပ်ငန်းရှင်သတိမှတ်ကြီးကျုံးမိုင်လန်ကိုနိုင်ငံသမိုင်းမှာဒီအချီးမဆုံးငွေကြေးလိမ်လည်မှုနဲ့ဗီယက်နမ်တရားရုံးကဒီနေ့တည်တံ့ချမှတ်လိုက်ပါတယ်။ဖန်တင်ဖက်အင်ချမ်မြေကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့အသက် 86ခုနှစ်တုန်းကဗီယက်နမ်နိုင်ငံတိုင်းနီစုစုပေါင်းဝင်ငွေပမာဏ300ရာခိုင်နှုန်းနဲ့ညီမျှတာဖြစ်ပါတယ်။သူမဟာအဲ့ဒီငွေတွေကိုအပြင်မှာတကယ်မရှိဘဲနဲ့ဆောက်ရက်ပေါ်မှာသာဟန်ပြရှိတဲ့ကုမ္ပဏီတွေကနေတဆင့်ဆိုရတာဝန်ရှိသူတွေကိုလက်ပေးဖို့အတွက်ဆိုင်ကွန်ပူးတွဲစီးပွားရေးအစုရှယ်ယာဘဏ်ကို2000နဲ့12ခုနှစ်ကနေ2022ခုနှစ်အထိတရားမဝင်ချုပ်ကန်ခဲ့တာလည်းဖြစ်ပါတယ်။ ဗီယက်နမ်နိုင်ငံမှာ2022ခုနှစ်ကစပြီးတော့အာဂတိလိုက်စားမှုတိုက်ဖြတ်တာတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်လာခဲ့ပြီးအာဂတိတိုက်စားမှုနဲ့ဆက်နွယ်ပြီးတော့ဖန်စီခံရတဲ့သူလူသိများထင်ရှားတဲ့ဒီနာမည်ကြီးထိတ်တန့်ပုံကိုယ်တွေထဲမှာလန်လဲတူပါဝင်ဖြစ်ပါတယ်။သူမတို့ရောဒီ2022ခုနှစ်အောက်တိုဘာလမှာဖန်စီခဲ့တာပါ။
ဘလေးစင်ဖန်နစ်လှုပ်ရှားမှုလို့ခေါ်တဲ့ဒီအာဂတိလိုက်စားမှုတိုက်ဖြတ်ရေးလှုပ်ရှားမှုကဗီယက်နမ်နိုင်ငံရေးမှာထိတ်တန့်ကတာဝန်ယူထားတဲ့သူတွေအထူးပါကရက်ရိုက်ခတ်မှုရှိခဲ့ပြီးဗီယက်နမ်သမ္မတ ဖိုဖန်တုံးဟာလည်းအာဂတိလိုက်စားမှုတွေနဲ့ဆက်ဆက်ပြီးတော့ပြီးခဲ့တဲ့မတ်လကတည်းကယာရုကနှုတ်ထွက်ခဲ့ပါတယ်ရှင်။